ဟုတ်ကဲ့ပါရှင်ဒီနေ့ဟောပြောပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌရောင်ဆန်းစုကြည်ကလွတ်လပ်တဲ့ပြည်သူလူထုရဲ့ကိုယ်စားလှယ်ဆိုတာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကတက်လာတဲ့ကိုယ်စားလှယ်သာဖြစ်တဲ့အကြောင်းအခုလိုပြောပါရစေ
။စစ်မှန်တဲ့ပြည်သူလူထုရဲ့ကိုယ်စားလှယ်တွေဆိုတာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတွေကတက်လာတဲ့ကိုယ်စားလှယ်တွေပဲဖြစ်ရမယ်။ကျမတို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပြည်သူရရွေးချယ်တင်မြှောက်တာမဟုတ်ဘဲနဲ့25ရာခိုင်နှုန်းသောနေရာပေးပါမယ်ဆိုကျမတို့ပါတီရဲ့ခါအတွက်လည်းလက်မခံဘူးပြည်သူလူထုကိုလေးစားခြင်းအပြင်လည်းလက်မခံဘူးလွတ်တော်ထဲမှာပြည်သူလူထုကရွေးချယ်တင်မြှောက်ထားခြင်းမရှိတဲ့ကိုယ်စားလှယ်တွေပါလို့ရှိရင်လည်းအဓိကကျတဲ့ကိစ္စတွေမှာတော့မဲပေးပိုင်ခွင့်မရှိသင့်ဘူးလို့ကျွန်မဒီလိုပဲသတ်မှတ်ပါ
ပုံမှန်436ကိုပြင်ဆင်လိုတာဟာတမတော်မုံတီလိုမဟုတ်ပဲတမတော်ကိုစလဲတွေမယူသင့်တဲ့အခွင့်အရေးကိုမယူစေချင်တာကြောင့်တမတော်ရဲ့တိတ်ခါကိုငဲ့ပြီးပြုပြင်ချင်တာဖြစ်တယ်လို့လည်းအခုလိုပြောပါတယ
်ရွေးချယ်တင်မြှောက်တဲ့ကိုစလဲတွေအလုံးသဘောတူလို့ရှိရင်တောင်မှဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်လို့မရဘူးပြည်သူရွေးချယ်တင်မြှောက်လိုက်တဲ့ကိုစလဲများဟာအများစုဖြစ်နေတော်လဲအ ਨੇ စုဖြစ်တဲ့ပြည်သူရရွေးချယ်တင်မြှောက်ထားခြင်းမခံရတဲ့ကိုစလဲတွေကပိုပြီးတော့ဩဇာအာဏာရှိတယ်ဆိုတဲ့သဘောဖြစ်နေပါတယ်တမတော်ကိုမုံဒီလို့436ကိုပြင်ကျင်လာမဟုတ်ပါဘူးတမတော်ကိုယ်စားလှယ်များအနေနဲ့မယူထားတဲ့အခွင့်အရေးကိုမယူစေချင်လို့တမတော်ရဲ့တိတ်ခါကိုငဲ့ပြီးတော့ကျမတို့ပြုပြင်ပြောင်းလဲကြတာဖြစ်ပါတယ်လို့ပြောချင်ပါတယ
်လာမယ့်2015ခုနှစ်မှာပြုလုပ်မယ့်ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရှုံးမအောင်မကြောက်ပေမဲ့ပြည်သူလူထုရဲ့ထောက်ခံမှုကိုဆုံးရှုံးမှာမလိုလားတဲ့အကြောင်းလဲဒေါက်ဆန်းစုကြည်ကပြောခဲ့ပါတယ်ဒါကြောင့်2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့အတွက်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကအဓိကအရေးကြီးတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်
ကျမတို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲကိုရှုံးမယ်ဆိုပြီးတော့6တိုင်းနဲ့မကြောက်ပါဘူးပြည်သူလူထုရဲ့ထောက်ခံမှုကိုဆုံးရှုံးဖို့အတွက်တော့ကျမတို့မလိုလားဘူး2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲများကထွက်လာတဲ့အဖြေကိုကျမတို့လက်ခံမယ်ပြည်သူလူထုကနေပြီးတော့လိုလားရင်ကျမတို့နိုင်မယ်မလိုလိုက်ကျမတို့ရှုံးမယ်2015ရွေးကောက်ပွဲများလွတ်လပ်ပြီးတရားမျှတဖို့အတွက်အရေးကြီးတဲ့လိုအပ်ချက်တစ်ခုကတော့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲဖို့ပဲဖြစ်ပါတယ
်ဒီနေ့ဟောပြောပွဲကိုတောင်ငူမျိုးကဒေသခံတွေအပါအဝင်ဖြူကြောက်ကြီးထန်းတပင်အုတ်တွင်းနဲ့ရေတရှင်မျိုးတို့ကတောင်ကနန်းလောက်ရှိမဲ့ဒေသခံတွေတက်ရောက်နားထောင်ခဲ့ကြပါတယ်ရှင်